အီဘိုလာဗိုင်းရပ်စ်ကူးစက်ခံရပွဲလက္ခဏာမျိုးနဲ့ဒီလူနာတဦးကိုအမေရိကန်ပြည်ထောင်စုနယူးယောက်ဆေးရုံမှာစမ်းသပ်တွေ့နေရပါတယ်။အဲဒီလူနာဟာအပြင်းပြားပြီးတော့အဆိုင်လမ်းကြောင်းဆိုင်ရာပြဿနာနဲ့မောင့်စင်နိုင်းဆေးရုံကိုတင်းလာနေအစောပိုင်းကရောက်ရှိလာတာဖြစ်ပြီးတော့အခုတော့သူ့ကိုတခြားလူတွေနဲ့တရားခွဲထုတ်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူဟာအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အာဖရိကတိုက်အနောက်ချမ်းဒေသကိုမကြာခင်ကခီးထွက်ခဲ့သူလည်းဖြစ်ပါတယ်။အာဖရိကတိုက်အနောက်ချမ်းအီဘိုလာဗိုင်းရပ်စ်မှာပြင်ဒီပြန့်ပွားကူးစက်မှုတွေကြောင့်တည်ဆုံးရတဲ့အရေးအတွက်ဟာအခုဆိုလို့ရှိရင်900နီးပါးရှိသွားပါပြီ။ဂန်နီယာ၊လီဘီးရီးယားနဲ့ဆီရီလီယွန်တို့မှာအီဘိုလာဗိုင်းရပ်စ်ကြောင့်နောက်ထပ်တည်ဆုံးမှုတွေရှိခဲ့တာကြောင့်ဖြစ်ပါတယ်။တည်ဆုံးတဲ့အရေးအတွက်900နီးပါးဖြစ်သွားပြီဆိုတာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကတိုင်းလာနေကအတည်ပြုထုတ်ပြန်ပေးခဲ့တာပါ။ဇူလိုင်25ရက်နေ့ကဒီနိုင်ဂျီးရီးယားနိုင်ငံလာဂို့စ်မှာတော့အီဘိုလာရောဂါပိုးတွေ့ရတဲ့ပထမဆုံးလူနာကိုကူးသပေးခဲ့သူဆရာဝန်ဟာအီဘိုလာဗိုင်းရပ်စ်ကူးစက်ခံရတာကြောင့်နိုင်ဂျီးရီးယားမှာသူဟာပဲဒုတိယမြောက်အီဘိုလာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အာဏာပိုင်တွေကအတည်ပြုထုတ်ပြန်ခဲ့ပါတယ်။အာဖရိကတဲ့အနောက်ချမ်းတလွားမှာဒီအီဘိုလာရောဂါပိုးကူးစက်ခံရသူအရေအတွက်ဟာခုဆိုလို့ရှိရင်1603ဦးရှိသွားပြီဖြစ်ပြီးတော့သေဆုံးတဲ့အရေအတွက်ဟာ889ဦးရှိသွားပြီဆိုပြီး WHO ကကြေညာခဲ့ပါတယ်။ Liberia နိုင်ငံမှာအီဘိုလာရောဂါပိုးကူးစက်ခံရသူရောဂါသည်တွေကိုကူးသပေးနေတဲ့အီဘိုလာပိုးကူးစက်ခံခဲ့ရတဲ့ American ဆရာဝန်တဦးကတော့အခြေအနေသက်သာလာပြီလို့သိရပါတယ်။သူကအမေရိကန်ပြည်ထောင်စုအတ္တလန်တာမြို့ကဒီ Emory တက္ကသိုလ်ဆေးရုံကိုခေါ်ယူကူးသပေးနေတာဖြစ်ပါတယ်။ဒေါက်တာ Ken Brandley ကိုဒီ Liberia နိုင်ငံကမထွက်ခင်မှာစမ်းသပ်ဆေးသမျိုးထိုးပေးခဲ့တယ်လို့သူလှုပ်လှုပ်တဲ့ Christian စေတနာဝန်ထမ်းအဖွဲ့ကပြောပါတယ်။ဒါ့အပြင်သူကူးသပေးခဲ့လို့ Ebola Virus ပိုးကနေပြီးတော့အသက်ရှင်ကျန်သူအသက်14နှစ်အရွယ်ကလေးငယ်စီကလည်းသွေးကိုသူ့စီသွင်းပေးထားတယ်လို့သိရပါတယ်။Ebola ပိုးကူးစက်ခံရသူနောက်တူဖြစ်တဲ့ American သာနာပြုပုဂ္ဂိုလ် Nancy Ridbo ကတော့အခုဒီအင်္ဂါနေ့ American ကိုသူ့ကိုပြန်ခေါ်လာဖို့ရှိနေပါတယ်။သူကလည်းအဲ့ဒီ Emory တက္ကသိုလ်ဆေးရုံမှာပဲကူးသပေးဖို့ရှိနေတာဖြစ်ပါတယ်ခင်ဗျာ။